Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2019ခုနှစ်ဖေဖော်ဝါရီလ9ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 932ညလိုင်းဒိုမီတာ40 kHz 943ညနဲ့လိုင်းဒိုမီတာ49 kHz 633ညတို့အပြင် VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ဒေါက်တာရှင်များရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။အခုမနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမေရိကန်ကိုတရားရုံးကဟန်တာတဲ့လို့ရဟာနိုင်ငံရေးတွေပါနေကြောင်းပြောပါတယ်။ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်လို့ဥပဒေကြောင်းရအကျိတ်နဲ့ရင်ဆိုင်ရမယ့်အလားအလာတွေရှိနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေအပေါ်ပိုဟမင်းကြီးဖရန်စစ်စ်ကပုတ်ထုံးနေမှာအပြင်းထန်ဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မနနာချမ်းနဲ့အတူတင်ပြပေးသမှာပါခင
်ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလော်တွေထဲမှာဆိုရင်တော့
The special advisor welcomed the government's commitment to investigate the matter immediately but added that he is concerned that the government's commission
ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရသူ Stephen Dujarric ဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်တဲ့သတင်းလောက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါ့အပြင်ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်တော်စုအတွင်းပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်နဲ့ပတ်သက်ပြီးတော့နောက်ဆက်တွဲအခြေအနေတွေအကြောင်းကြည့်ပါဖို့ရှိတဲ့မြန်မာနိုင်ငံက27ရာစုပင်လုံညီလာခံကိစ္စဆတဲ့သတင်းလွှာတွေကိုတင်ဆက်ပေးမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မနနာချမ်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကိုတရားရုံးကဟန်တာတဲ့လို့ရဟာနိုင်ငံရေးတွေပါနေကြောင်းနိုင်ငံအတွင်းကရဲအရာရှိတွေနဲ့ဗုဒ္ဓဦးတွေကတွေ့ဆုံစဉ်ပြောကြလိုက်ပြီးအဲ့ဒီပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်ချက်တွေမရှိတော့တဲ့အတွက်တမ်းပြည်ရဲ့လုံခြုံရေးကိုထိခိုက်စေနေကြောင်းလည်းပြောပါတယ်။မွတ်စလင်အများစုနေထိုင်တဲ့ခုနှစ်နိုင်ငံကလူတွေနဲ့အမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်ကြမဲ့သူတွေအပေါ်ပြည်ဝင်ခွင့်ယာယီပိတ်ပင်နဲ့သမ္မတရဲ့အမိန့်ကြေညာချက်အပေါ်ဝါရှင်တန်ပြည်နယ်ဆီယက်တက်မြို့ကတရားသူကြီးကဟန်တာနဲ့စီရင်ချက်ချလိုက်တာကြောင့်တမ်းပြည်ဟာအန္တရာယ်ဖြစ်တဲ့နယ်အခြေအနေနဲ့ရင်ဆိုင်ရနေကြောင်းအမေရိကန်နိုင်ငံအတွင်းကအဓိကမြို့ကြီးတွေကရဲတပ်ဖွဲ့အကြီးအကဲများအဖွဲ့နဲ့ဝါရှင်တန်ဒီစီမြို့မှာတွေ့ဆုံစဉ်သမ္မတထရန့်ကပြောကြားလိုက်တာဖြစ်ပါတယ်။သမ္မတအမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်လာမှာအဲ့ဒီအမှုကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်ချောက်လွှဲချက်တွေကိုအင်္ဂါနေ့ကကြားနာခဲ့တာဖြစ်ပြီးအမှုအတွက်စီရင်ချက်ကိုတော့အခုသတင်းပအတွင်းချမှတ်ဖို့ရှိတယ်လို့ဆိုပါတယ်။အမေရိကန်တရားရေးဌာနကရှင်းနေတဲ့သမ္မတရဲ့အမိန့်ကြေညာချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းမရှိဘူးဆိုပြီးအမိန့်ကြေညာချက်ပြန်ရုပ်သိမ်းပေးဖို့တရားဆွဲဆိုကြတဲ့ဝါရှင်တန်ပြည်နယ်နဲ့မနီဆိုတာပြည်နယ်တို့ကိုကိုးစားပြုတဲ့ရှင်းနေတွေဟာအယူခံတရားသူကြီး၃ဦးထံမှတယ်လီဖုန်းကတဆင့်ချောက်လွှဲချက်တွေကိုအင်္ဂါနေ့ကအပြန်အလှန်တင်ခဲ့ကြတာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့သမ္မတအဖြစ်လုပ်ပိုင်ခွင့်အပေါ်ခြေခံဥပဒေအရပထမဦးဆုံးအကြိမ်အဓိကစိန်ခေါ်မှုကြီးတစ်ခုအနေနဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ပေါ်ဥပဒေကြောင်းအရအကြိမ်နဲ့ပြန်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။အခြေတင်ဖြစ်စရာကြုံနေရတဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိန့်ရဲ့ကံကြမ္မာကတော့အခုအခါအမေရိကန်ပြည်ထောင်စုတရားရေးစနစ်ရဲ့လက်ထဲမှာရောက်နေပြီးတော့နောက်ဆုံးမှာတရားရုံးချုပ်အထိရောက်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။သမ္မတရဲ့အမိန့်အရမွတ်စလင်အများစုရှိရာနိုင်ငံ9နိုင်ငံကခရီးသွားတွေနဲ့ဒုက္ခသည်တွေကိုပြည်ဝင်ခွင့်ယာယီပိတ်ပင်လိုက်ပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြည်ထောင်စုတရားသူကြီးတဦးကအမိန့်ကိုဆိုင်းငံ့ခဲ့တာဖြစ်ပါတယ်။ဥပဒေကြောင်းအရရင်ဆိုင်ရမယ့်တိုက်ပွဲဟာအခြေခံဥပဒေအောက်မှာသမ္မတရဲ့လုံပိုင်ခွင့်အာဏာနဲ့တရားဥပဒေစိုးမိုးရေးအတွက်သမ္မတကတာဝန်ခံမှုရှိစေရေးတရားရေးကဏ္ဍရဲ့လုံပိုင်ခွင့်အပေါ်အဓိကဆန်းသပ်မှုတစ်ခုဖြစ်မယ်လို့လည်းသမ္မတထွန့်ကိုဝေဖန်သူတွေနဲ့ထောက်ခံသူတွေနှစ်ဖက်စလုံးကမြင်ကြပါတယ်။နိုင်ငံတော်ကရဲတပ်ဖွဲ့ဝင်တွေကိုပြောကြားတဲ့ဗုဒ္ဓဟူးနေ့ကမိန့်ခွန်းမှာတော့သမ္မတထွန့်ကသူ့ရဲ့အမိန့်ထုတ်ပြန်ချက်ကိုကာကွယ်ပြောဆိုသွားခဲ့ပါတယ်။နိုင်ငံတော်နဲ့နိုင်ငံသားတွေလုံခြုံရေးအတွက်တိုင်းပြည်ထဲဝင်လာသူတွေဟာအန္တရာယ်မပေးနိုင်အောင်လုပ်ခဲ့တာသာဖြစ်တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။
ရုရှားနိုင်ငံကအထင်ကြီးအတိုက်ခံခေါင်းဆောင် Alexis Navalny ပေါ်အလွဲသုံးစားမှုနဲ့တရားရုရှားတရားသူကြီးတူကဆိုင်းငံ့ပြစ်ဒဏ်၅နှစ်ချမှတ်လိုက်ပါတယ်တရားသူကြီးရဲ့ဆုံးဖြတ်ချက်အရနောက်နှစ်သမ္မတရွေးကောက်ပွဲမှာ Navalny အနေနဲ့ဝင်ရောက်ရှင်းပြန်ခွင့်ရှိတော့မှာမဟုတ်ပါဘူး Navalny ကတော့သူ့မှာအပြစ်မရှိကြောင်းပြောဆိုထားပြီးဒီစီရင်ချက်နဲ့ပတ်သက်လို့အယူခံဝင်တော့မှာဖြစ်တဲ့အပြင်သမ္မတ Vladimir Putin ကနောက်ထပ်တက်တန်းတစ်ခုအတွက်ဝင်ရွေးခံဖို့ဆုံးဖြတ်ခင်ရင်သူ့အနေနဲ့သမ္မတ Putin နဲ့ရှင်းပြန်ဖို့အတွက်သမ္မတအဖြစ်ဝင်ရွေးခံမှာဖြစ်ကြောင်းပြောပါတယ်ရုရှားအစိုးရဟာသူ့သမ္မတ သမရရွေးကောက်ပွဲမှာဝင်ရွေးခံမှာဆွေးရင်တဲ့အတွက်အခုလိုစီရင်ချက်ချခြင်းဖြစ်ကြောင်းနာဗန်ကြီးကဆွဆွပြောကြားလိုက်ပြီးဒါဟာသူ့အနေနဲ့ရွေးကောက်ပွဲမဲ့ဆွေးစည်းရုံးတွေမှာပါဝင်ဖို့အန်ဒီရဲ့အလွန်ရှိကြောင်းသူ့အပါဝင်သူ့အဖွဲ့ဝင်တွေနဲ့သူ့ကိုထောက်ခံသူတွေကိုသတင်းစကားပလိုက်ခြင်းဖြစ်ကြောင်းလည်းနာဗန်ကြီးကပြောပါတယ်တကယ်လို့ရွေးကောက်ပွဲမှာနာဗန်ကြီးမပါခဲ့ရင်သမရရွေးကောက်ပွဲတရားဝင်မှုအပေါ်ထိခိုက်စေမလားလို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဒီကိစ္စနဲ့ပတ်သက်တဲ့မေးခွန်းတွေဟာဆီလျော်မှုရှိတယ်လို့သူ့အနေနဲ့မထင်ကြောင်းရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကပြောပါတယ
်ဆိုမာလီဥပဒေပြုအမတ်တွေကအမေရိကန်ဆိုမာလီနှစ်နိုင်ငံသားခံထားသူဝန်ကြီးချုပ်ဟောင်းတဦးကိုသမရအဖြစ်ဗုဒ္ဓဟူးနေ့ကရွေးချယ်လိုက်ကြပါတယ်ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်ကလွှတ်တော်မှာနှစ်ချိန်တိုင်းတိုင်းမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဖာမာဂျိုးလိုလူသိများတဲ့မိုဟာမက်အဗ်ဒူလာဟီမိုဟာမက်အနိုင်ရတဲ့အကြောင်းကြေညာခဲ့တာဖြစ်ပါတယ်ဒုတိယအကြိမ်မဲပေးရွေးချယ်ရမှာလက်ရှိသမ္မတဟာဆန်ရှိတ်မိုဟာမက်နဲ့သမ္မတဟောင်းရှိတ်ရှာရက်ရှိတ်အာမက်တို့ကိုအပြတ်အသတ်အသာရပြီးဖာမာဂျိုကထောက်ခံမဲအများဆုံးနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။မဲရည်တွက်ပြီးတဲ့နောက်ပြိုင်ဘက်ခေါင်းဆောင်မိုဟာမက်ကရှုံးနိမ့်မှုကိုလက်ခံခဲ့ပြီးတော့မိုဂါဒီရှုမြို့နိုင်ငံတကာလေဆိပ်ကနေရာတစ်ခုမှာရှိနေကြတဲ့လူအုပ်ကြီးရဲ့လက်ခုပ်ဩဘာသံတွေထွက်ပေါ်လာခဲ့ပါတယ်။ဆိုမာလီမျိုးတော်ကလက်မရီပေါ်မှာလည်းအောင်ပွဲခံအခမ်းအနားတွေကျင်းပခဲ့ကြသလိုဂုံပြူတဲ့အနေနဲ့တနက်ဖြစ်ပေါက်တာတွေလည်းရှိခဲ့တဲ့အကြောင်းမျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုပြောဆိုခဲ့ပါတယ်။တမနာတက်ကလည်းမြ мян ဆန်ဆန်ပဲကျန်းသစ္စာကျင်းဆိုခဲ့ပြီးတော့တိုင်းပြည်လုံခြုံရေးတိုးတက်စေဖို့အကျင့်ပြတ်ချစားမှုကိုတိုက်ဖျက်ဖို့နဲ့ဆင်းရဲသားတွေကိုကူညီဖို့ကတိပြုပြောကြားသွားခဲ့ပါတယ်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံဃာတရင်းကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကဒီကမှာခါမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရဲဆက်ဆက်ပြုတ်မှုနေတယ်လို့ဆိုတာဒီအပေါ်ပိုဟမ်မင်းကြီးဖရန်စစ်စကဘူထူးနေကအပြင်းထန်ဝေဖန်လိုက်ပါတယ်သူရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ခြင်းကြတာကြောင့်နှိမ့်ဆက်ညှဉ်းပန်းခံရအသက်ခံနေကြတဲ့အတွက်သူတို့တော့ဝမ်းဝန်းဆုတောင်းပေးကြပါလို့ပိုဟမ်မင်းကြီးကမိန့်ပါတယ
် Yo vorrei pregare con voi oggi in modo speciale per i nostri fratelli e sorelle Rohingya
Rohingya ညီကိုမောင်နှမတွေအတွက်ဒီကနေ့အထူးနီလန်တစ်ခုနဲ့အတူတကွာဆုတောင်းပေးကြပါတယ်သူတို့ဟာမြန်မာနိုင်ငံကနေအနှင်ထုတ်ခံရဘသူကမှလက်မခံခြင်းကြတဲ့အတွက်တနည်းအားကနေတနည်းရွှေ့ပြောင်းသွားလာနေကြရပါတယ်ဒါပေမဲ့သူတို့ဟာငင်းကြတဲ့လူကောင်းတွေပါသူတို့ဟာခရီးယံဘာသာဝင်တွေမဟုတ်ပါဘူးသူတို့ဟာလူကောင်းတွေပါသူတို့ဟာကျွန်တော်တို့ရဲ့ညီကိုမောင်နှမတွေပါသူတို့တွေဟာသူတို့ရဲ့ထုံနှံအစဉ်လာအတိုင်းမွတ်စလင်ဘာသာကိုကိုးကွယ်ယုံကြည်ကြတဲ့အတွက်နှစ်ပေါင်းများစွာဒုက္ခခံခဲ့ရညှဉ်းပန်းနှိပ်စက်ခံခဲ့ကြရသလိုတပ်ဖြတ်ခံခဲ့ကြရပါတယ်လို့ပိုဟမင်းကြီးကမိန့်သွားတာဖြစ်ပါတယ်။ဗာတီကန်နဲ့တော့မှစုဝေးရောက်ရှိနေတဲ့သူတွေနဲ့အတူမနေ့ကပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲအတွင်းပိုဟမင်းကြီးကအဲ့လိုမိန့်ကြားသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကသူတို့ကိုသူတို့ရိုဟင်ညာလို့တုံ့နှုံပြောဆိုသလိုနိုင်ငံတကာကလည်းအဲ့လိုခေါ်ဝေါ်သုံးဆွဲကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာအရင်ဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂါလီလိုခေါ်ဝေါ်သုံးဆွဲပါတယ်လက်ရှိတော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပြောဆိုသုံးနှုန်းပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်ကပဋိပက္ခဖြစ်ရာဒေသအတွင်းမလေးရှားလူမှုရေးအသင်းအဖွဲ့တွေရဲ့စာနယ်ရိက္ခာတွေကိုတည်ဆောင်လာတဲ့တင်မောဟာရန်ကုန်စိတ်ကိုင်းကိုဥတီခုံမောင်းနေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်ပြီးခဲ့တဲ့တောက်ကြံနေ February 3ရက်နေ့ကမလေးရှားနိုင်ငံကနေစတင်ထွက်ခွာလာခဲ့တဲ့မြန်မာနိုင်ငံအတွက်စားနပ်ရိက္ခာတင်သင်္ဘောနော်တီကာအီလီယာကိုမြန်မာရေတပ်စစ်သင်္ဘောတစ်စင်းကစောင့်ရှောက်ပြီးရန်ကုန်စိတ်ကန်းကိုခေါ်ဆောင်သွားတယ်လို့လဲဆိုပါတယ်ဒေတာစံတော်ချိန်ကြာတာပရီနေ့ February 6ရက်ဒီကနေ့မှာရန်ကုန်စိတ်ကန်းကိုစိုက်ရောက်လာမယ်ဒီသင်္ဘောကိုမြန်မာစစ်သင်္ဘောကစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဥဆောင်ခုံမောင်းသွားခဲ့တာလို့လဲမလေးရှားသတင်းတွေကဖော်ပြကြပါတယ်နော်တီကာအီလီယာသင်္ဘောဘေးအန္တရာယ်ကင်းကင်းရှင်းရှင်းခုံမောင်းနိုင်အောင်မြန်မာသင်္ဘောကစောင့်ရှောက်မှာဖြစ်တဲ့အကြောင်းကိုလည်းမလေးရှားကာကွယ်ရေးဝန်ကြီးဒါတက်ဟူစိန်ကအသိပေးအကြောင်းကြားထားတယ်လို့လည်းမလေးရှားလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့ခေါင်းဆောင်ဒါတက်ရာဟင်ကပြောဆိုခဲ့တာဖြစ်ပါတယ်။ဘေးကင်းလုံခြုံအောင်ဆောင်ရွက်ပေးတဲ့မြန်မာအစိုးရကိုကျေးဇူးတင်စကားပြောကြားလိုကြောင်းလည်းသတင်းကဖော်ပြထားပါတယ်။
ဒီနေ့ကမှာအခြေစိုက်တဲ့နိုင်ငံစုံဗန်ကြီးဟာဝေဖန်ပြုဆမှုတွေနဲ့ဆန့်ကျင်ပြီးလွန်ခဲ့တဲ့တနေ့တွင်လုပ်ငန်းတွေကိုအရှိန်မြှင့်လှုပ်ဆောင်လာနေတာမှာဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာဆောင်ရွက်နေတဲ့စီမံကိန်းတွေအတွက်ငွေကြေးအကူအညီတွေပေးနေပါတယ် AIIB အာရှအခြေခံအစအဦးဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ်နဲ့ NDB ဖွံ့ဖြိုးမှုဘဏ်အသစ်တို့ကတရုတ်နိုင်ငံကိုနိုင်ငံရေးအရတရားဝင်ဖြစ်လာအောင်ပုံမလို့ဆောင်ပေးသလိုဖြစ်နေပြီးတရုတ်ဆိုရရဲ့ပထဝီနိုင်ငံရေးညီမချက်ဖြစ်တဲ့ One Belt One Road လို့ခေါ်တဲ့တစ်ခုတည်းသောရဝန်တစ်ခုတည်းသောလမ်းကြောင်းအစီအစဉ်အကောင့်ထယ်ဖော်နိုင်ရေးအတွက်အမေရိကန်ဒေါ်လာ3ဘီလီယံနဲ့ညီမျှတဲ့စီမံကိန်းတွေကိုငွေကြေးအရင်းအနှီးထောက်ပံ့ပေးနေတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားကအာရမခေါ်ဆောင်သွားခြင်းခံရသူတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့အဖြစ်ရှာနိုင်မှုမျှော်လင့်ရင်းစိတ်ပြက်လက်ပြက်ဖြစ်နေကြတဲ့တောင်ကိုရီးယားမိသားစုတော်တော်များများအတွက်အချိန်တိတ်မကြံတော့ဘူးလို့လူခွင့်ရေးနဲ့ဖန်စီခေါ်ဆောင်သွားခံရသူတွေအရေးလိုက်ပါဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့မန္တနာချန်တို့ကြီးညာခဲ့တာဖြစ်ပါတယ်အခုရင်းဆုံးတော့အမေရိကန်သမ္မတရဲ့လူဝင်မှုကြီးကြပ်ရေးတာမီအမိတ်ကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနေအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ခွင့်ကိုတားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အငင်းပွားဝယ်အမိတ်ဆက်ပြီးတော့ထားတဲ့မထားတဲ့ဆုံးဖြတ်ချက်ဟာအခုဆိုရင်ပြည်ထောင်စုအယူခံတရားရုံးပေါ်မှာမူတည်နေပြီဖြစ်ပါတယ်အခုလိုတားမြစ်မိတ်ထုတ်ထားတာကိုအစပိုင်းယာယီရက်ဆိုင်ထားရတာနဲ့ပတ်သက်ပြီးတော့ Trump အစိုးရအဖွဲ့ကပြောင်းပြစ်ဖို့လှုံ့ဆော်နေတာတွေကို VOE သတင်းတောက် Richard Green သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင
်ဗျ။တရားသူကြီး3ဦးပါ San Francisco အခြေစိုက်အမှတ်9စီရင်စုအယူခံတရားရုံးမှာအင်္ဂါနေ့ကကြားနာပွဲပြုလုပ်ခဲ့ပြီးတယ်လီဖုန်းနဲ့ဆွေးနွေးပြောဆိုတဲ့ရှေ့နေရရဲ့ရှောက်လက်ချက်တွေကိုအင်တာနက်မှာဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ Trump အစိုးရအဖွဲ့ကိုစားပြုတရားရုံးရှေ့နေAugust Flanke ရဲ့ရှောက်လဲချက်တွေကိုတရားရုံးတရားသူကြီးတွေဖြစ်တဲ့ William Canby နဲ့ Michelle Friedland တို့ကမကြေမနက်နဲ့ဝေဖန်ခဲ့တာတွေ့ရပါတယ
်။ You're saying that the proceedings are moving fast but you appealed to us before you continued in the district court.
ဒီအထောက်အထားတွေကိုပြုစုရမှာမြင်မြန်ထက်ထက်လုပ်နေပါတယ်လို့ဖြေကြားခဲ့ပြီးမြေ KI တရားရုံးမှာဒီမှတ်တမ်းတွေဆက်တင်ပြဖို့မလုပ်မီခုလိုအယူခံဝင်တာဖြစ်တော့တခြားတက်တဲ့အထောက်အထားကိုနောက်မှတင်ပြမယ်လို့လျှောက်ထားရကြနေတော့ဒီတရားရုံးကအခုအယူခံဝင်မှုကိုကြားနာဖို့လိုမယ်ထင်ပါသလ
ား There have been a number of people from Somalia connected
ဆာဘန်နဲ့ပတ်သက်ပြီးဆိုမာလီယားကလူတချို့ကိုအမေရိကန်ပြည်ထောင်စုမှအရေးယူအပြစ်ပေးခဲ့တာရှိပါတယ
် Is that in the record? Can you point us to what where in the record you're referring?
ခုပြောနေတဲ့အထောက်အထားကိုဒီအယူခံဝင်နဲ့လျှောက်ထားချက်မှာထည့်သွင်းဖော်ပြထားပါသလားဘယ်နေရာမှာထည့်သွင်းထားတယ်ဆိုတာကိုလည်းထောက်ပြစေချင်ပါတယ
်။ It is not in the record. There has also
ဒီချက်ကလျှောက်ထားချက်မှာမပါဝင်ပါဘူး။တခြားဥပမာတွေလည်းရှိပါသေးတယ်။ဒါပေမဲ့တရားသူကြီးထောက်ပြသလိုပါပဲ။အမှုလျှောက်ထားချက်မှတ်တမ်းမှာတော့ထည့်သွင်းမထားပါဘူး
။တရားသူကြီးတွေဟာပြည်ဝင်ခွင့်တားမြစ်မိန်နဲ့ပတ်သက်ပြီးမင်းနဆူတပ်ပြည်နယ်နဲ့အတူတရားစွဲဆိုခဲ့တဲ့ဝါရှင်တန်ပြည်နယ်ကရှေ့နေချုပ်နိုအာပါဆယ်ရဲ့လျှောက်လဲချက်တွေကိုလည်းမေးခွန်းထုတ်ခဲ့ပါတယ်။ပါဆယ်ကအခုလိုတောင်းပြမှုဟာအထူးသဖြင့်မွတ်စလင်တွေကိုပြစ်မှတ်ထားခဲ့တာမို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီညွတ်ဘူးလို့ပြောပေမဲ့တရားသူကြီး Richard Clifton ကတော့ဒါကိုလက်မခံပါဘူ
း။ But the point is that that was clearly a motivating
ဒီနေရာမှာအရေးကြီးတဲ့အချက်ကရည်ရွယ်ချက်နဲ့လုပ်တယ်ဆိုတာရှင်းပါတယ်။ကျွန်တော်တို့ဘက်ကဆူဆွဲခဲ့တဲ့အချက်ကမှန်ကန်ဖို့အလားအလာအများကြီးရှိပါတယ်။ဒါပေမဲ့လက်ရှိအမှုအခြေအနေအရရှင်းတဲ့အချက်ကမှန်မဲ့အနေအထားများတဲ့အတွက်ဒီဆူဆွဲချက်တွေကိုအမှန်လို့ယူဆရမှာဖြစ်ပါတယ
် We are supposed to take your word for
ခဏနေပါဦးခင်ဗျာပြောနေတာမမှန်ပါဘူးအခုလျှောက်ထားချက်ကိုတရားရုံးတော်ကအတည်ယူရမယ့်သဘောလားဆူဆွဲချက်ဟာမှန်ဖို့အလားအလာများတယ်ဆိုပြီးပြောတာကိုလက်ခံရမှာလားခင်ဗျာဒါကိုတကယ်ပြောတာမဟုတ်ပါဘူးနော
်ကယ်လီဖိုးနီးယားတက္ကသိုလ်ကဥပဒေပါမောက္ခ Ryan Fleming ကတော့အစိုးရရဲ့ညှင်းချက်ထုတ်မှုတွေအကုန်လုံးကတရားသူကြီးတွေကိုနားချနိုင်မယ်မထင်ဘူးလို့ပြောပါတယ်
So I mean on balance it doesn't sound like
you and when big been at the naya mingo signan like that the other ye mingo you can tie ung pa cha lai mai lo chano ma tin ma u di de nai ngan lo atai da thi set yauk de mingo ne chin aung chu sa nai de lo you can win book kisa wo pa cha bi ne chin aung lut pho tia yong go ba pyan cha pe ba lai mai di ni ha po pi bi ha cha de sum phya che phit nai de lo chano myin ma de
တရားသူကြီး3ဦးပါတရားရုံးကတော့ဒီမှုအတွက်တက်နိုင်တဲ့မြတ်အများဆုံးဒီသတင်းပတ်တွင်အမိန့်ချနိုင်မယ်လို့ပြောပါတယ်။ရွှေပြောင်းအခြေချသူတွေဟာတောက်ကြံနေတရားရုံးကဆိုင်းငံ့မိန်ထွက်လာခြင်းကစပြီးအမေရိကန်ပြည်ထောင်စုရဲ့ပြန်ဝင်လာနေတာပါ။အတိုက်ခံတွေကတော့ပြည်ဝင်ခွင့်တားမြစ်မိန်ကိုပြန်တည်ပြုမယ်ဆိုရင်ရှုပ်ထွေးမှုတွေအများကြီးဖြစ်လာနိုင်တယ်လို့အမေရိကန်လေဆိပ်အများပြားမှာ January 29ရက်ပထမဆုံးပြည်ဝင်ခွင့်တားမြစ်မိန်ထုတ်ပြန်ကစားကလို့အခြေအနေတွေကမောက်ကမောက်ဖြစ်လာနိုင်တယ်လို့ဆိုပါတယ်။လေဆိပ်တွေမှာလူဝင်မှုကြီးကြပ်ရေးကလူပေါင်းရာနဲ့ချီဖမ်းဆီးတာတွေတချို့ကိုပြန်ပို့တာတွေဖြစ်လာနိုင်ပါတယ်။ဒီလိုလှုပ်ဆောင်မှုကလည်းနိုင်ငံတလွားကန့်ကွက်ဆန္ဒပြမှုတွေပေါ်လာပြီးတရားရေးဆိုင်ရာလှုပ်ဆောင်မှုအများပြားပေါ်လာနိုင်ပါတယ်။ပါမော့ခ်ဖလမင်က ော့ပြည်ထောင်စုအယူခံတရားရုံးမှာဘလို့ပဲဆုံးဖြတ်ဆုံးဖြတ်နောက်ဆုံးမှာတော့ဒါဟာနိုင်ငံတော်တရားရုံးချုပ်အထိဒီမှုကတက်သွားနိုင်ခြေရှိတယ်လို့ပြောပါတယ်ဒါပေမဲ့တရားသူကြီးအန်တိုနီယန်စကာလီယာမနစ်ကကွဲလွန်သွားပြီးနောက်ပိုင်းအထက်တရားရုံးမှာလီဘရယ်ရင်တရားသူကြီး၄ဦးနဲ့ရှီယိုဆွဲတရားသူကြီးက၄ဦးရှိနေတာဖြစ်ပါတယ
်ဒေါ်ကင်မျိုးတက်ပြောပြသွားတာပါတစ်ဆယ်တည်းပြောရမယ်ဆိုရင်အဲ့ဒီသမရအမိန်ရောက်အမေရိကန်ပြည်ထောင်စုမှာခိုလုံနေကြတဲ့ဒုက္ခသည်တွေကြားမှာစိတ်မသက်မသာအခြေအနေတွေဖြစ်ပေါ်နေပါတယ်ဒီအမိန့်ကြောင့်အကြောင်းမျိုးမျိုးနဲ့အမေရိကန်မှာရောက်နေတဲ့ဒုက္ခသည်တွေကြားမှာပါစိုးရိမ်ပူပန်စရာဖြစ်လာနေတဲ့အကြောင်းကို AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြပေးပါလိမ့်မယ်ခင
်လွန်ခဲ့တဲ့ဆက်စုနှစ်တွေအတွင်းကမ္ဘာတဝန်းကဒုက္ခသည်ပေါင်း300ချီပြီးခိုလုံရာအမေရိကန်ပြည်ထောင်စုမှာနယူးယောက်ပြည်နယ်ယူတီကာမြို့ဟာထင်ရှားပါတယ်မြန်မာဘော့စနီးယားဗီယက်နမ်ဆိုမာလီယာပါဝင်ပြည်ပကတိကြုံရတဲ့တိုင်းပြည်တွေကဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံရာဖြစ်ခဲ့တဲ့အတွက်လဲစစ်တမ်းသင်းဘော့စနီးယားနိုင်ငံကနေဒုက္ခသည်အဖြစ်နဲ့ရောက်လာပြီးအခုခါသူနာပြူကြောင်းတက်နေတဲ့ဟန်နာဆလင်မိုဗစ်တို့လိုဒုက္ခသည်တွေကတော့ယူတီကာမြို့မှာခိုလုံခွင့်ရကြတာကိုဂုဏ်ယူကြပါတယ
် We are Utica the city that loves refugees
ကျမတို့ဟာဒုက္ခသည်တွေကိုချစ်တတ်တဲ့ယူတီကာမြို့သားတွေပါရှင်
နယူးယောက်မြို့မြောက်ဘက်မိုင်190အကွာမှာရှိတဲ့ယူတီကာမြို့မှာထောင်နဲ့ချီတဲ့ဒုက္ခသည်တွေခိုလုံနေထိုင်ခွင့်ရရေးအတွက်ကတော့ Mohawk Valley ဒုက္ခသည်အကူအညီပေးစင်တာကအထူးအကူအညီပေးခဲ့တာပါ1980ပြည့်လွန်နှစ်တွေမှာဗီယက်နမ်ဒုက္ခသည်တွေခိုလုံခွင့်ရအောင်ကူညီနိုင်မှုစတင်ထူထောင်ခဲ့ရကနှစ်စဉ်ဒုက္ခသည်400လောက်ကိုအခြေချနေထိုင်နိုင်အောင်အကူအညီပေးနေတာဖြစ်ပါတယ်ဒါပေမဲ့လည်းမွတ်စလင်နိုင်ငံ9နိုင်ငံကဒုက္ခသည်တွေနဲ့ခီးသွားတွေကိုပြင်ဝင်တားမြစ်လိုက်တဲ့သမ္မတ Trump ရဲ့အမိန့်ကြောင့်ယူတီကာမြို့မှာအခြေချနေထိုင်သူတွေအပေါ်မှာလည်းရက်ကက်လာမှာစိတ်ပူလာကြပါတယ်ယူရိုးနိုင်ငံမှာမွေးဖွားခဲ့တဲ့ပါလက်စတိုင်းလူမျိုးဒုက္ခသည်တူဖြစ်နေအမေရိကန်ကိုရောက်လာခဲ့တဲ့မနက်အလော်ဆတ်တို့လိုလူတွေဖို့ကတော့အမေရိကန်နိုင်ငံသားဖြစ်လာပေမဲ့စိုးရိမ်စိတ်မကင်းနိုင်ပဲဖြစ်နေရပါတယ
် It makes me terrified. It's like I ran out of Iraq because of this.
ကျမတော်တော်ကြောက်လာပါတယ်။ဒီလိုအခြေအနေမျိုးကြောင့်ပဲကျမအိရတ်ကနေထွက်ပြေးလာခဲ့တာပါ။အခုဒီမှာရောက်နေပေမဲ့ဒီလိုခံစားချက်မျိုးကိုယ့်အိမ်ကိုယ့်ရာဟုတ်ရဲ့လားဒါဟာငါတိုင်းမျိုးမဟုတ်ဘူး။တခြားကိုပြောင်းဖို့ကောင်းပြီလားဆိုတဲ့ခံစားချက်မျိုးဝေမိပါတယ်။
ယူတီကာမြို့ရဲ့လူကြီးရေ62,000နဲ့ဒုက္ခသည်အရေအတွက်ဟာ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်ထိရှိမယ်လို့လည်းခန့်မှန်းထားပါတယ်။မြို့တော်ဝင်ရောဘတ်ပါမီယရီကတော့ဒုက္ခသည်တွေဟာမြို့အတွက်အကောင်းမြင်သဘောထားတွေအင်အားတွေနဲ့အားဖြည့်ပေးနိုင်ခဲ့တာကိုသမရကိုယ်တိုင်မြင်စေချင်တယ်လို့ပြောပါတယ်
။ I would love to have the president come to Utica, New York.
နယူးယောက်ပြည်နယ်ယူတီကာမြို့ကိုသမရကိုယ်တိုင်လာပြီးတော့အမေရိကန်မှာရောထွေးရှက်တင်နေထိုင်ကြရကနေဘလို့အကျိုးကျေးဇူးတွေခံစားရတယ်ဆိုတာကိုလာကြည့်စေချင်ပါတယ်။
လူမှုကြီးကြေးဥပဒေပြောင်းလဲကြောင်းယူတီကာမြို့ကဒုက္ခသည်အကူအညီပေးစင်တာမှာအလုပ်တွေရှော့ရမယ့်အလားအလာရှိနေတယ်လို့ဒုက္ခသည်တွေအနေနဲ့လည်းသက်ဆိုင်ရာတိုင်းပြည်တွေမှာကျန်ခဲ့ကြတဲ့မိသားစုတွေဆွေမျိုးတွေကိုခေါ်နိုင်ဖို့ပုံမခက်ခဲလာမှာစိုးရိမ်နေကြပါတယ်။ဆိုမာလီယာနိုင်ငံကဒုက္ခသည်ဖြစ်ရောက်လာတဲ့မော်လစ်ဟူစိန်ကတော့သမရရဲ့အမိန့်ကြောင့်စိတ်မကောင်းဖြစ်မိတယ်လို့ဆိုပါတယ
်။ I really feel sad about that because imagine you know your kid is away from you
တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်။ကိုသားသမီးနဲ့ခွဲနေဖို့ဆိုတာမျိုးစဉ်းစားကြည့်ပါဦး။အဲ့လိုတော့ကောင်းအောင်မပြောပါဘူး။နောက်လေးလမတိုင်ခင်အထိလာလို့မရဘူးဆိုပြီးအမိန့်ထွက်လာပါတယ်
။ခြေတင်ပြောစရာတွေဖြစ်လာရတဲ့သမ္မတ Trump ရဲ့အမိန့်နဲ့ပတ်သက်လို့တရားရုံးအဆုံးဖြတ်ကိုခံယူရမယ့်အခြေအနေမျိုးနဲ့ရင်ဆိုင်နေရတဲ့အချိန်ထဲမှာပဲ Utica မြို့ပေါဝင် American ပြည်တော်စုရောက်ဒုက္ခသည်တွေနဲ့ကမ္ဘာတဝန်းကဒုက္ခသည်တွေပို့ကတော့မရေမရာအခြေအနေတွေကိုဖြတ်တန်းရမယ့်အခိုက်အတန့်တစ်ခုလို့လည်းဆိုရမှာဖြစ်ပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်မြန်မာနိုင်ငံမှာတံတန်းကနေကိုရန်တီအတန်းတင်ဆောင်မြေပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့ဆာမေးဘွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးဆိုသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရမှာပွင့်လင်းမြင်သာမှုမရှိမှာကိုစိုးရိမ်သူတွေလည်းရှိကြပါသေး။ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့စနစ်တွေပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီနေ့ညတရရဲ့လိုင်းစီစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ရိုဟင်ဂျာတွေအပေါ်စနစ်တကျနဲ့ကြဲကြဲပြန့်ပြန့်နှင်းပန်းနှိပ်စက်မှုတွေရှိနေတဲ့ဆိုတဲ့ကုလသမဂ္ဂရဲ့ဆွတ်ဆွဲချက်တွေကိုဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလည်းမြန်မာအစိုးရရဲ့စုံစမ်းစစ်ဆေးကော်မရှင်ကိုအယုံကြည်မရှိကြောင်းနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့စုံစမ်းဖို့မြန်မာအစိုးရကိုတောင်းဆိုနေတာပါ။အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်
။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့နောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာများနဲ့တွေ့ဆုံမေးမြန်းမှုများဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစိုးရခန်းစားပါဆွဆွဲချက်တွေဟာအလွန်ကိုစိုးရိမ်ပွေရာရှိတယ်လို့သူတို့ယူဆမိကြောင်းဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစိုးရခန်းစားနဲ့ပတ်သက်ပြီးများစွာစိုးရိမ်မကင်းဖြစ်မိကြောင်းနဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကတဆင့်ဆွဆွဲချက်တွေကိုစုံစမ်းနေတယ်လို့ဆိုပါတယ်။တကယ်လို့ကျူးလွန်ခဲ့တဲ့အထောက်အထားအခိုင်အမာရှိပါကအစိုးရအနေနဲ့လိုအပ်တဲ့အရေးယူမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအစ်L ဟူစိန်ကိုရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးတပ်တွေဘက်ကလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေမတွေ့ရဘူးလို့မြန်မာအစိုးရစုံစမ်းရေးကော်မရှင်ကမကြာခင်ကထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုယုံကြည်လို့မရကြောင်းလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်မာဒီယန်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားကြောင်းဖေဖော်ဝါရီလ9ရက်နေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကအခုလိုပြောသွားပါတယ
် The special adviser welcomed the government's commitment to investigate the matter immediately but added
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ပြင်းထန်တဲ့ဆူဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအခုလိုချက်ချင်းအရေးယူဆောင်ရွက်တာကိုသူ့အနေနဲ့ကြိုးဆိုကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့လုံခြုံရေးတပ်တွေဘက်ကလူအခွင့်အရေးချိုးဖောက်မှုတွေတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးသူတို့မတွေ့ရှိခဲ့ကြောင်းမကြသေးခင်ကမြန်မာအစိုးရစုံစမ်းရေးကော်မရှင်ရဲ့ထုတ်ပြန်ချက်ကိုသူ့အနေနဲ့စိတ်ပြတ်မိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။
ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့လွတ်လပ်ပြီးဗလိုက်မှုကင်းတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အဓိကတိုက်တွန်းနေတာပါ။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းထားကြောင်းဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့စုံစမ်းရေးအဖွဲ့တစ်ဖွဲ့ဟာမကြသေးခင်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားပြီးပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းမြန်မာပြည်ဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကစုစုပေါင်းအယောက်220ကိုတွေ့ဆုံမေးမြန်းပြီးတဲ့နောက်ဖေဖော်ဝါရီလ3ရက်နေ့ရက်စွဲနဲ့အစိုးရခန်းစားထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစိုးရခန်းစားမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာနယ်မြေရှင်းလင်းရေးအတွင်းဒေသခံတွေကိုကာကွယ်ရမယ့်အစား노ဆိုကလေးတအူးကိုတက်ခဲ့တာမျိုးမိခင်အမျိုးသမီးကိုပါဝိုင်းပြီးအတ္တမကျင့်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်ကြီးစံနဲ့ဓာတ်ဒဏ်ရာရခဲ့သူတွေတက်နဲ့ပြောင်းတင်ဒါမှမဟုတ်ဝါးတုံးနဲ့ရိုက်ခံထားရသူတွေနဲ့လည်းတွေ့ဆုံခဲ့ရပြီးအထောက်အထားတွေရှိနေတယ်လို့ဆိုပါတယ်။ဒီအတောအတွင်းမှာပဲရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရရဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပုံရဟန်းမင်းကြီးဖရန်စစ်ကမနေ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကျင်နာတသက်ကြောင့်နှိပ်စက်နှင်းပန်းခံရအသက်ခံနေကြရသူတွေအတွက်ဝိုင်းဝန်းဆုတောင်းပေးကြပါစို့လို့ဗာတီကန်နန်းတော်မှာစူဝေးရောက်ရှိနေသူတွေနဲ့အတူမနေ့ကပြုလုပ်တဲ့ဝတ်ပြုဆုတောင်းပွဲအတွင်ပုပ်ရဟန်းမင်းကြီးကမိန့်ကြားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့
မတ်အင်ဂျင်နီယာပြောပြသွားတာဖြစ်ပါတယ်တော်ရရှင်များခင်ဗျာ27ရာစုပင်လုံးကြီးလာကန်ဟာတရင်သားပြိပခပြဿနာကိုအဖြေရှာတဲ့နေရာဖြစ်ဖို့ဆိုရင်အစိုးရစစ်တပ်နဲ့တရင်သားတွေအားလုံးစုစုံညီညီပါဝင်နိုင်တဲ့နေရာမျိုးဖြစ်ဖို့လိုတယ်လို့အစိုးရဘက်ကလည်းပင်လုံကတိကွက်တွေပေါ်လေးစားလိုက်နာဖို့လိုတယ်လို့တရင်သားတို့ကပြောဆိုနေကြပါတယ်။27ရာစုပင်လုံညီလာခံမှာလာရောက်စုံစည်းပြီးတော့လက်နက်ကင်ပြိပခကိုစုပေါင်းဆွေးနွေးအဖြေရှာကြဖို့ပြည်တော်စုနေမတန်ခင်တမရဦးထင်ကျော်ကတိုက်တွန်းလိုက်တဲ့ပေါ်တရင်သားတွေဘက်ကတုံ့ပြန်လိုက်ကြတာဖြစ်ပါတယ်။အပြည့်စုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်
။လက်နက်ကင်ပြိပခတွေကြောင့်မြန်မာနိုင်ငံရဲ့ဒေသတချို့မှာလူလိုက်ရဲ့အသီးအဝင့်ကိုဒင်းပြေကြက်ပြေမခံစားရဘဲအနာဂတ်ပျောက်ဆုံးနေရသလို ငြိမ်းချမ်းရေးလဲကင်းဝေးနေတာကြောင့်စိတ်မချမ်းမြေဝဲခံစားရကြောင်းပြီးခဲ့တဲ့ရက်ကကျင်းပခဲ့တဲ့အနှစ်80မြောက်ရှမ်းအမျိုးသားနေ့အခမ်းအနားကိုပေးပို့တဲ့သမရဦးတင်ကျော်ရဲ့သဝန်လွှာမှာဖော်ပြထားပါတယ်။ဒါကြောင့်စူပေါင်းတွေ့ဆုံဆွေးနွေးအဖြေရှာကြမဲ့21ရာစုပင်လုံးညီလာခံကိုတိုင်းသားတွေအားလုံးတက်ရောက်ရေးဟာအထူးအရေးကြီးကြောင်းသမရဦးတင်ကျော်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့တိုင်းသားလက်နက်ကိုင်ပြဿနာဖြေရှင်းရေးမှာအားလုံးပါဝင်ခွင့်ရရေးကအရေးကြီးကြောင်းဂျာမနီနိုင်ငံအခြေစိုက်ဖက်ဒရယ်အရေးလှိလာသုံးသပ်သူရှမ်းတိုင်းသားဆိုင်းဝမ်ဆိုင်းကပြောပါတယ်
။ကျွန်တော်တို့အများအားပြောနေတဲ့ all inclusive ပေါ့ဗျာအားလုံးပါဝင်ရေး။အဲ့ဒီအားလုံးပါဝင်ရေးကိုအစိုးရရဲ့စက်တပ်ရဲ့ကလက်ခံလိုက်ပြီးအခုတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေကိုဝင်ပြီးပါခွင့်ပေးမယ်ဆိုလို့ရှိရင်သူကဒီပြစ်တိုက်နေခိုင်းနေတယ်သူရပ်သွားမယ်လေ။ရပ်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကရှေ့ဆက်ပြီးစကားပြောလို့ရတာပေါ့။ဆိုတော့အဓိကအရေးကြီးတာအေအေရဲ့ကိုကန့်ရဲ့အဲ့ဒီဘလောက်တပ်ဖွဲ့တွေရဲ့ပါဝင်ခွင့်ပထမပေးလိုက်လို့ရှိရင်ကျွန်တော်ဆန္ဒအများကြီးအဆင်ပြေသွားနိုင်တယ်။အဲ့ဒါဆိုလို့ရှိရင်27ပင်လယ်ကိုကျွန်တော်တို့ကနိုင်ငံကြီးမကျေနပ်မှုကိုနိုင်ငံကြီးနီးအဖြစ်ရှင်းတဲ့သူကနေရာသူကဖြစ်လာနိုင်တယ်လေ
။လက်နက်ကန်ပဋိပက္ခတွေချုပ်ငင်းရေးကိစ္စမှာတပ်မတော်ကငင်းငင်းရေးလူလာတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ကအရေးကြီးကြောင်းနိုင်ငံတကာမှာဖွဲ့စည်းထားတဲ့ကချင်မဟာမိတ်အဖွဲ့ရဲ့အထွေထွေအတွင်းမူ M2 အောင်ကပြောပါတယ
်ဒီပဏိပကဖြစ်ရတယ်ဆိုတဲ့အကြောင်းချင်းမှာမြန်မာတပ်မတော်ကထွက်စစ်နေတဲ့ခါကျဒီတပ်မတော်ရဲ့ပါဝင်ဆွေးနွေးမှုကအဓိကလိုအပ်ချက်ဖြစ်နေတဲ့ဒီ NLD အစိုးရအစ်စ်အနေနဲ့ဘလောက်ပဲဆွေးနွေးတပ်မတော်ကအကြီးအကဲဥပမာပေါ်ချုံမှုချင်းမရောက်နိုင်တော့ပါဝင်ပြီးတော့ဒီမှာဆုံးဖြတ်ချက်မချဘူးဆိုလို့ရှိရင်ဒီငိမ့်ချကြီးကတော့ကျွန်တော်20ရာစုပင်လုံးညီလာခံကိုပဲမှာပဲလုံးလုံးကျွန်တော်တို့အောင်မြင်ဖို့အတွက်နည်းနည်းခက်တယ်ပေါ့ပြောချင်တာကတော့ဒီ၃ပွင့်ဆိုင်ပြပြလဲလဲဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီငိမ့်ချကြီးကမရနိုင်ကြအကြောင်းရှိလို့ကျွန်တော်ထင်တာ
။နောက်မဲ့ဖေဖော်ဝါရီလ12ရက်နေ့ဆိုရင်အနှစ်80မြောက်ပြည်တော်စုနေ့ရောက်လာတော့မှာပါမြန်မာနိုင်ငံကိုဖေဖော်ဝါရီပြည်တော်စုနိုင်ငံအဖြစ်ထူထောင်ဖို့ဆိုရင်ပင်လုံးစိတ်ဓာတ်ကအရေးကြီးသလိုပင်လုံဂရိကွတ်တွေလည်းအရေးကြီးကြောင်းဆိုင်းဝန်ဆိုင်ကထောက်ပြပါတယ်
။သူကနှစ်ပိုင်းရှိတယ်လေဗျာ။တစ်ပိုင်းကပင်လုံဂရိကွတ်ရဲ့လည်းပင်လုံစိတ်တပ်ပေါ့နော်။အဲ့ဒီပင်လုံစိတ်တပ်ကတော့တိုင်းသားတွေကတော့ရှိပြီးသားပဲ။ကျွန်တော်ထင်တာလဲအဲ့ဒီဗမာကောက်ဆောင်တွေလည်းအခုလက်ရှိကောက်ဆောင်တွေလည်းရှိပြီးသားလို့ကျွန်တော်တို့ထင်တာပဲ။ဒါပေမဲ့ပင်လုံဂရိကွတ်ကိုဒေါ်အောင်ဆန်းစုကြည်ကမိမိအောင်လုပ်တယ်လို့တိုင်းသားတွေကထင်တယ်။ပင်လုံဂရိကွတ်ကတိုင်းသားတွေကကိုယ်ပိုင်ပြထားကွင့်ကိုကြမှာကိုဖန်တီးကွင့်နဗီကိုရဲ့တယံဇာတအမွေနှစ်တွေကိုသုံးဆွဲပိုင်ကွင့်ဆိုအဲ့ဒါတွေပါလာ哦အဲ့ဒီပင်လုံဂတိကဝတ်ကတကယ်တမ်းအစ်မန်နဲ့ပြည်တော်စုကိုအခြေခံတဲ့အနေအထားမျိုးဖြစ်နေတဲ့ခါကျတော့ပင်လုံဂတိကဝတ်ကိုလက်လျူရှူထားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြည်လေခြင်းနဲ့နိုင်ငံကြီးအဖြေရှာမှုကလည်းနည်းနည်းအလံဝေသွားနိုင်တာပေါ့
လက်နက်ကန်ပြိပက္ခတွေရှိနေသည်ဒေသခံတိုင်းသားပြည်သူတွေဒုက္ခခံစားရသလိုတိုင်းပြည်ဖွံ့ဖြိုးရေးအတွက်နှောင့်နှေးနေရကြောင်းကချင်မဟာမိတ်အဖွဲ့က M2 အောင်ကထောက်ပြပါတယ်
တိုင်းရင်းသားဒေသမှာဖြစ်တိုက်နေတဲ့အတွက်ရှစ်ပြည်ဒုက္ခတွေလေလူကြီးရောကလေးရောအကုန်လုံးဒီနေရာထဲမှာဒုက္ခရောက်နေကြတယ်ဒုက္ခရောက်နေတဲ့အပြင်နောက်ပြီးတော့မှကိုယ့်ရဲ့ကိုယ့်အိမ်ကြီးဆွံ့ရတဲ့လက်မြေကြီးဆွံ့ရတဲ့ပစ္စည်းဥစ္စာတွေဆွံ့ရတဲ့အတွက်ဖွံ့ဖြိုးတိုးတက်မှုနှုန်းမှာကျွန်တော်အများကြီးနှောက်ကြသွားတယ်ဒီဥစ္စာပြန်လည်ထူထောင်ဖို့ဆိုလည်းအများကြီးအချိန်ပြန်ယူရမှာစား
ပြည်တော်စုနေဆိုတာဟာမြန်မာနိုင်ငံလွတ်လပ်ရေးရဖို့အတွက်ရှမ်းပြည်နယ်ပင်လုံမြို့မှာပြည်မမြေပြတ်နဲ့ရှမ်းကချင်ချင်းတောင်နှန်းဒေသတိုင်းသားတွေစုပေါင်းပြီး1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာညီညွတ်ရေးအတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ် VOA American တန်ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9ရက်နေ့ထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ် VOA အကြံပေးလိုတဲ့စာရေးသားဆက်သွယ်ခြင်းVOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်ရချင်းတို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပရိနေမနဲ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းလိုမီတာ32 40တို့အပြင်လိုင်းလိုမီတာ50 kHz 5999နဲ့လိုင်းလိုမီတာ190 kHz 1905တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဘွဲ့အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
လူလူအခြေခံနေရာနေကျွန်တော်ကမရပဲနဲ့အဲ့ဒီအစီအဝေးကိုလုပ်မယ်ဆိုလို့ရှိရင်ငါကဒေါ်အောင်ဆန်းစုကြည်ရဲ့ကျွန်တော်နိုင်ငံကောင်း
ဒါကတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားပါမယ်။အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ဒေသတည်ငြိမ်ရေးအတွက်တရုတ်နဲ့အိန္ဒိယကူညီနိုင်ွယ်ရှိဆိုတဲ့ခေါင်းစဉ်နဲ့ Global Times သတင်းစာထဲမှာဒိန်ဂန်ရေးသားထားတာကိုဥစွာတင်ပြလိုပါရယ်။မြန်မာပြည်အနောက်ဘက်ခြမ်းရခိုင်ဒေသအခြေအနေဟာကြည့်မာတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီး IS တွေနဲ့အခြားအစ်တောင်အရှအစွန်းရောက် Islamist အုပ်စုတွေဒီဒေသကိုနေစားကားသဆင်စိတ်ဝင်လာနေတာတွေ့ရပါတယ်။ဒီခိုင်ဒေသဟာလူမျိုးဘာသာမတူညီမှုကြောင့်မငြိမ်သက်မှုတွေလည်းရှိနေပါတယ်။ဒီပဋိပက္ခတွေပြင်းထန်ခြင်း IS နဲ့အစ်တောင်အရှ Islam အစွန်းရောက်တွေဒီဒေသတွေပြန့်နှံ့လာပါတယ်။ IS တွေဟာရိုဟင်ဂျာတွေအထက်ကတသက်သက်တွေစုဆောင်းနေတယ်လို့မလေးရှားရဲတွေကြာခင်ကတွေးဆခဲ့ကြပါတယ်။နေဆက်စခန်းတွေကိုအောက်တိုဘာလကတိုက်ခိုက်တဲ့ဟာအကြမ်းဖက်အုပ်စုဖြစ်တယ်လို့မြန်မာဘက်ကစုံစမ်းတွေးဆခဲ့ပါတယ်။ NLD အစိုးရကဒီပြဿနာကိုဖြေရှင်းမယ်လို့အချိန်ချင်းပြောကြားခဲ့ပေမဲ့ရေရိုကင်တွယ်ဖို့လမ်းပြမြေပုံတရားမရှိသေးပါဘူး။အစိုးရကစစ်တပ်ကိုမထိန်ချုပ်နိုင်တဲ့ဟာပြဿနာဖြစ်နေပြီးအဓိကထောက်ခံသူမဲဆန္ဒရှင်တွေဖြစ်တဲ့မြန်မာလူများစုရဲ့စိတ်ဆိုးမှုကိုလည်းအစိုးရကမလုပ်ရဲပါဘူး။အစွန်ရောက်မြန်မာဗုဒ္ဓဘာသာတွေပောက်ကွဲပြီးမငြိမ်သက်မှုတွေအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုလည်းစိတ်ဝင်စရာဖြစ်ပါတယ်။တကယ်လို့သာဒီလိုဖြစ်လာခဲ့ရင်စစ်တပ်ကအာဏာပြန်ယူပြီးမြန်မာဒီမိုကရေစီခီးဥ်အညွန့်ကြိုးသွားနိုင်ပါတယ်။လုံခြုံရေးကြောင့်လွတ်လပ်တဲ့မီဒီယာတွေနိုင်ငံတကာလေ့လာရေးအဖွဲ့တွေအဲ့ဒီဒေသကိုသွားခွင့်မရှိပါဘူး။စာနာမှုအထောက်ပံ့တွေပေးဖို့လည်းအခက်ကြုံနေရပါတယ်။ဒီလိုဆိုးရွားတဲ့အခြေအနေတွေဟာတရုတ်နိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်နိုင်ပါတယ်။ကျောက်ဖြူကူမင်းသဘာဝတံငွေရေနံပိုက်လိုင်းတွေနဲ့ဆက်ဆက်နေတဲ့စိတ်ကန်းတွေရေနံတံငွေလောင်ကန်တွေရေလောင်ကန်တွေရခိုင်ဒေသမှာရှိနေကြပါဒါတွေဟာလောလောဆယ်ဒုက္ခတွေပြဿနာကကင်းလွတ်လုံခြုံနေပေမဲ့ဒီဒေသကိုအကြမ်းဖက်သမားတွေဝင်ရောက်လာရင်မငြိမ်မသက်ဖြစ်လာပါလိမ့်မယ်တရုတ်စီးပွားရေးမြန်မာစီးပွားရေးအန္တရာယ်ကျရောက်ပါလိမ့်မယ်အနောက်နိုင်ငံတချို့ကဆိုရင်မြန်မာနိုင်ငံဟာစီးရလို့ဖြစ်လာမယ်လို့တောင်ယူဆနေကြတာပါဒါပေမဲ့လောလောဆယ်မှာဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရဟာနိုင်ငံတကာထောက်ခံမှုအတော်များများရရှိနေပြီးပြည်ပအင်အားကြီးများဝင်ရောက်ဆွဲဖက်ဖို့မလိုအပ်သေးပါဘူးတကယ်လို့တရုတ်အိန္ဒိယတို့လိုအာရှအင်အားကြီးတွေကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်ဒါမှမဟုတ်ကုလသမဂ္ဂရဲ့ပူးပေါင်းစာနာမှုနဲ့ဒီသာတည်ငြိမ်ရေးအတွက်လမ်းပြမြေပုံတစ်ခုရေးဆွဲနိုင်မယ်ဆိုရင်အင်တန်သင့်တော်ပါလိမ့်မယ်ဒါကိုဘက်ပေါင်းစုံကဆွေးနွေးညှိနှိုင်းပြီးရိုဟင်ဂျာတွေပြန်လည်နေရာချထားရေးလမ်းပြမြေပုံတစ်ခုရေးဆွဲဖို့လည်းလိုအပ်ပါလိမ့်မယ်လို့ရေးသားထားပါခင်ဗျာစစ်ပြက်စရာကောင်းတဲ့ဒီမိုကရေစီနိဒန်းဆိုတဲ့ခေါင်းစဉ်နဲ့ The Conservative UK မှာရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်အခက်အခဲကြုံနေရတဲ့မြန်မာအသွင်ကူးပြောင်းရေးမှာ NLD ရဲ့အမကန်လူကြိုက်များတဲ့ရှင်းနေဥကိုနီမကြခင်ကဆုံချွန်လာရပြီဖြစ်ပါတယ်2015ရွေးကောက်ပွဲမှာ NLD ကအနိုင်ရရှိခဲ့တယ်ဆိုပေမဲ့တကယ်နိုင်သူကတော့စစ်တပ်ပဲဖြစ်နေပါတယ်မွတ်စလင်ရိုဟင်ဂျာတွေဟာဆုံချွန်သူတွေထဲမှာပါဝင်ပါတယ်အလားတူစွာပဲတခြားသောမြန်မာနိုင်ငံတွင်းကတိုင်းရင်းသားတွေဟာလည်းဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စံသာပြောပြသွားတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီကနေ့မင်းတင်ပြမယ့် EDM အသုံးကတော့
Read between the lines.
ဖြစ်ပါတယ်။စာလုံးပေါင်းက READ read ကဖတ်ပါ BETWEEN between ကကြားမှာ THE the LINES lines ကမြင်းကြောင်းတွေ line တွေလို့လွန်ကောက်ဒီပဲရတော့ Skype Chrome ရဲ့ဓာတ်ရိုက်ဒီပဲကတော့မြင်းကြောင်းတွေကြားမှာဖတ်ပါပါရှင်။ ီအသုံးစီးတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ဝဲထည့်သွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒလိကတစ်ဆင့်ဒီအသုံးစီးတဲ့လာတာလို့သိရပါတယ်။နေ့စဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည့်ခြင်းအပြင်ပြောတဲ့စကားကိုကြည့်ခြင်းအပြင်လူတဦးရဲ့တကယ်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်။ဥပမာပါဇက်ကတော့ဒီအစားအစာဟာတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လည်းဟဲ့ဟဲ့ပဲ့ပဲ့မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
အစီရင်ခံစာထွက်လာတော့သူတည်တနာကိုတိုက်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးအတာကိုကြည့်ချင်းအဖြစ်ပြန်လည်တုံ့သက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The report didn't criticize the research directly but you can read between the lines that the review committee has its doubts
တရိုက်တော့မရေးထားဘူးတရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အဓိပ္ပာယ်ကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါလေ။အခုတော့အပတ်စဉ်မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်။ February လကုန်မှာကျင်းပမယ်ဆိုတဲ့27ရာစုပင်လုံဒုတိယညီလာခံဟာတရင်သာပြဿနာတွေပြည်လဲရေးအတွက်ဘယ်တိုင်းသာတိအထောက်အကူဖြစ်စေနိုင်ပါသလဲ။တရင်သာရေးသုံးသက်သူပင်တိုင်ဆောင်းဝါရှင်တူဖြစ်တဲ့ဆိုင်းဝမ်ဆိုင်းနဲ့ဦးကျော်စန္ဒာဆွေးနွေးသုံးသက်ထားပါတယ်။အောင်မြင်နိုင်တဲ့အခြေခံလူအပ်ချက်တွေမပြည့်စုံမဲနဲ့ညီလာခံအခုလိုခေါ်ယူကျင်းပမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆိုင်းဝမ်ဆိုင်းကအခုလိုစတင်ပြီးတော့ဝေဖန်ပါတယ
်။ဆက်ထားတဲ့အခြေစရာအတိုင်းဒေါ်အောင်ဆန်းစုကြည်အများစွန့်မိတ်ပြီးတော့အရှိမကြည့်နောက်မကြည့်များလုံနေတာလားလို့ကျွန်တော်ထင်အောင်ထင်မှားအောင်ဖြစ်မိတယ
်။အချိန်မတန်မဲနဲ့ကျင်းပတဲ့အစီအွေလို့ယူဆရပါဆိုတော့ဆိုင်းဝန်ဆိုင်ကပထမအကြိမ်ဒုတိယပင်လုံညီလာခံအစီအွေကဘာတွေများပေါ်ထွက်ခဲ့တယ်တိုင်းရင်းသားပြည်နာပြည်လဲရေးအတွက်ဘယ်လိုအထောက်အကူဖြစ်စေခဲ့တယ်လို့ထင်ပါလဲပထမအကြိမ်အစီအွေကြတော့ဘယ်လိုဆုံးသက်ခဲ့ပါလဲအဲ့တော့
ပထမအကြိမ်အစီအွေတုန်းကပါဝင်တက်ရောက်တဲ့ဥစ္စာပေါ့ဗျာအစီအွေတက်ရောက်သူအနေနဲ့ပဲသူကကိုယ်စားလှယ်အနေနဲ့သူကမဖိတ်ထားဘူးလေနော်ကိုယ်စားလှယ်အနေနဲ့ဖိတ်ဖို့လုပ်ပြီးပဲသူတို့ကကိုယ်စားလှယ်တတ်မှတ်တဲ့နေရာမှာတက်တနာရှိတဲ့အတွက်ကြောင့်သူတို့ကမလုပ်ခဲ့ဘူးအဲ့တော့အကုန်လုံးဖိတ်လိုက်တယ်ဗျာနော်အကုန်လုံးတော့ဒီဘက်သွားလာပဲလာတော့အဲ့ညမှာ plus point ပေါ့ဗျာကျွန်တော်တို့ဟိုအကျိုးပြည့်စည်တဲ့အချက်လည်းပါလဲဆိုတော့လူတိုင်းလူတိုင်းသူတို့ရေထဲမှာရှိတဲ့ခံစားချက်တို့သူတို့လိုချင်တာတို့သူတို့ရဲ့ aspiration ပေါ့ဗျာအဲ့ဒါတွေအကုန်လုံးသူကဖွင့်ချလို့ရတယ်အဲ့လိုဖွင့်ချလို့ရတဲ့အခါကျတော့အာဘသူရီအဖြစ်ပါလိုချင်တာပါပဲဆိုတဲ့ဥစ္စာတော့အ ਨੇ ဆုံးသူကကကနနာကျွန်တော်တို့သိရတယ်အခြေဒီရဲ့ကြောက်လာတယ်အဲ့ဒီအချက်အလက်တကူကတော့ကျွန်တော်ဆက်တာအပေါင်းလက္ခဏာလို့ကျွန်တော်မြင်တယ်ဒါပေမဲ့ conference ရဲ့အတွင်းလက္ခဏာကိုမဆောင်ဘဲနဲ့သူကစာရန်တင်တဲ့ဟိုအဆင့်လောက်ပဲသူကရောက်သွားတယ်အနေချက်ပေါ့တဘောတူညီမှုတစုံတရာလည်းမရခဲ့ဘူးဆွေးလည်းမဆွေးနိုင်ခဲ့ဘူးဖြစ်ကိုကျွန်တော်တို့ကဆက်လုပ်နေဆိုတော့လည်းဘာမှလမ်းညွှန်မှုတော့သူကမပေးနိုင်ခဲ့ဘူ
းဒါပေမဲ့အဲ့ဒီတော့ကမျိုးသားအဆင့်နိုင်ငံရေးစီဝဲတွေလုပ်မယ်ပြီးတော့မှဒုတိယအကြိမ်ပင်လုံညီလာခံရဲ့ဒုတိယအစီအွေခေါ်မယ်လို့ပြောခဲ့ပါတယ်ဥပမာနော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကလည်းပဲအခြေအနေကနေရာသုံးခုပဲကျင်းပနိုင်ခဲ့တယ်ထင်ပါတယ်အခုဆိုရင်တော့တိတ်လို့မကျင်းပနိုင်တာကိုထောက်ပြပြီးတော့တချို့ကဥပမာ CNF ကဆိုရင်အခုစီဝဲတော့မှသူတို့တက်ဖို့စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောနေပါတယ်နော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့ဒီအစီအွေကဘလောက်အရေးကြီးလို့လဲခင်ဗျအဲ့ဒီအမျိုးသားအဆင့်နိုင်ငံရေးအစီအွေများမကျင်းပနိုင်ခဲ့ခြင်းဟာဘယ်လောက်ထိ
ကျွန်တော်ထင်တာတော့အဲ့ဒါအလွန်အရေးပါအရာရောက်တဲ့အခက်ကဏ္ဍအဆင့်တစ်ခုလို့ကျွန်တော်မြင်တာဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးလုပ်နေတဲ့အတိုင်းဝိုင်းဒီမိုကရေစီအီလစ်အတိုင်းဝိုင်းကအဲ့ဒီနိုင်ငံရေးသမားတို့ကတော့ကျွန်တော်ကခမန်းကြီးနဲ့ပဲလူလူအဖြစ်ဒါလိုချင်တယ်ဟောလိုချင်တယ်ဆိုပြီးတော့ပြောနေကြတာဒါနောက်ခုဒီ
National level political dialogue ပေါ့လေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုလူတွေကိုချပြပြီးလှုပ်ရှားလှုပ်ရတယ်အင်မတန်တင့်တော်ပြီးကောင်းတဲ့အလုပ်လို့ကျွန်တော်မြင်တာအဲ့ဒါတွေကိုသူကညာအဆုံးအစီမှာမလုပ်နိုင်ဘဲနဲ့အခုဆိုလို့ရှိရင်ကုကြံစားတာခုနကပြောတယ်လို့ပဲသူက၃နေရာလောက်ပဲလုပ်နိုင်တယ်ရခိုင်မှာလည်းမလုပ်နိုင်ဘူးချင်းပြည်မှာလည်းသူကမလုပ်နိုင်ဘူးမလုပ်နိုင်ဘဲနဲ့အဲ့ဒီတတိယပင်လို့ခေါ်မယ်ဆိုတဲ့ခါကျတော့ import ဒါမှမဟုတ်လို့ရှိရင်ကျွန်တော်လိုချင်တဲ့အချက်အလက်တွေလူတို့အခြေခံနေရာနေကျွန်တော်ကမရဘဲနဲ့အဲ့ဒီအစီအဝေးကိုလုပ်မယ်ဆိုလို့ရှိရင်ငါကဒေါ်အောင်ဆန်းစုကြည်ရဲ့ကျွန်တော်နိုင်ငံကောင်းဆောင်တွေရေမျော်မှန်းထားတဲ့ခြေလမ်းတလမ်းကိုတို့ကကျော်လိုက်တယ်လို့ဖြစ်နေမလားလို့ကျွန်တော်တွေးမိတယ်အဲ့ဒါကြောင့်မို့အခုဒုတိယပင်လုံကဒီလိုလေရွက်တက်ကြီးလုပ်မယ်ဆိုလို့ရှိရင်အစီအငော်မတက်ဘူးလို့ကျွန်တော်ထင်တာ
လောင်ဆန်းစုကြည်ကိုယ်တိုင်ကတော့ဒုတိယအစည်းအဝေးမှာတိတိကျကျပြက်ပြက်သားသားလှမ်းဖို့ဆုံးဖြတ်ချက်တွေကိုချနိုင်ပြီဆိုတဲ့အဆင့်မျိုးဖြစ်စေချင်တယ်တဲ့အဲ့ကိစ္စရောပြင်နိုင်ပြီရှိသလား
လောင်ဆန်းစုကြည်ရဲ့မျိုးမှန်းချက်တည်းရဲ့အဲ့ဒါတော့ကောက်တယ်ဒါပေမဲ့တကယ်တမ်းဖြစ်နိုင်ကြီးရှိလားဆိုလို့ရှိရင်ကျွန်တော်ထင်တာဖြစ်နိုင်ကြီးနည်းတယ်ဘာကြောင့်ဖြစ်နိုင်ကြီးနည်းလဲဆိုတော့တဲ့ချက်ကသွားအလုံးပါဝင်မှုဆိုတဲ့ဥစ္စာတော့မဖြစ်နိုင်ဘူးဖြစ်နေတယ်နောက်တစ်ခုကဖြစ်နေတဲ့စစ်ပွဲကလည်းမရနိုင်ဘူးသဘီဒီတမတော်ရဲ့ရေမှန်းချက်ကလည်းအပြည့်ခတ်ရစဲကြီးမလုထားတဲ့အဖွဲအစည်းတွေကိုသူကလက်နဲ့ချဖို့တောင်းပန်လို့ရှိရင်အရှုံးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်နေတယ်။ဆိုတဲ့အခါကျတော့အလုံးပါဝင်ဝင်ရှိတာရေအမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲရေကိုနေရာအစီအမံမလုပ်နိုင်တာရေကိုထောက်ကြည့်ခြင်းအဖြစ်ကျွန်တော်ထင်တာကျွန်တော်တို့မှလုံလောက်တဲ့အချက်အလက်တောင်းပန်လို့ရှိရင် input မရှိဘူးလို့ကျွန်တော်ကျန်တယ်အဲ့ဒါကြောင့်မို့တော့ဆောက်စီကြီးကအဲ့ဒီအခြေအနေအချက်လက်မပြည့်စုံတဲ့အခြေအနေကနေပြီးသူကနှိကုံးကျုပ်သုတ်ဆက်ချက်ချတဲ့ဟာတွေသူကဆွဲမယ်ဆိုရင်ကျွန်တော်ထင်တာတော့မှန်ကန်မှုပြည့်အဝမရနိုင်ဘူးလို့ကျွန်တော်ထင်တယ
်အကုန်လုံးပါဝင်ခြင်းမရှိဘူးလို့စိုင်းဝန်ဆိုင်ရာစောစောကပြောတော့ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုလည်းပဲအထူးဖိတ်ကြားထားသူအနေနဲ့ဖိတ်ခေါ်သွားဖို့ရှိတယ်လို့ UPDJC ဖွဲ့ရဲ့ကောင်းဆောင်သူကပြောပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ရလဲကျွန်တော်ကကြားရတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအဲခွန်အုပ်ကအဲ့ဒီ UPDGC ရဲ့ဥစ္စာ PNLO ပေါ့ညာပို့ကောင်းဆောင်ရဲ့ပြောကြချက်ကတို့ကိုဖိတ်လဲမဖိတ်ဘူးလို့သူကဆိုပြန်တယ်တကယ်လဲဖိတ်တယ်ပဲထားလိုက်ပါတော့ UNFC က observer အဆင့်ဆိုရင်မလာဘူးလို့တို့ကအတိအကျတို့ကပြောထားပြီးသားဖြစ်နေတယ်ဆိုတော့ဖိတ်တယ်ဆိုလို့ရှိရင်လည်းအစိုးရဘက်ကတို့မျက်နှာကြည့်ကောင်းအောင်ကျွန်တော်တို့ကခြံမထားပါဘူးဆိုပြီးတော့ပေါ်ကနေဖိတ်တဲ့သဘောလောက်ပဲသူကတက်ရောက်သွားမယ
်။နောက်တစ်ခုကဒေါန်ဆန်းစုကြည်ပြောတဲ့အထက်မှာတကယ်လဲစဉ်းစားသင့်တဲ့ကိစ္စလို့ထင်ပါတယ်။ဒီစစ်သားညီနိုင်တဲ့ဆွေးနွေးပွဲကိုတက်လာတဲ့လူဟာဘာလို့ဂျင်းနေဆိုတာကြီးပဲပြောနေကိုကဘာပေးနိုင်တာဆိုတာကိုလည်းအဓိကဦးစားပေးပြီးစဉ်းစားသင့်တယ်လို့ပြောပါတယ်။အဲ့ဒီချက်ကမှန်ကန်တယ်လို့မဆိုနိုင်ဘူးလား
။ကျွန်တော်ကတော့အဲ့ဒီအတွေ့အခေါ်ပြောဆိုတာမှန်တယ်လို့ထင်တယ်။မနက်ဆိုမယ်ဘယ်သူကပုံပြီးပေးနိုင်လဲဆိုတော့စစ်စစ်ချက်တစ်ခုပေါ်လာလွန်ခဲ့တဲ့၄၅၆လလောက်ကလားမသိဘူးအဲ့ဒီ DNA ကောင်းဆောင်ခူးတယ်တခါပြောဦးတယ်ကျွန်တော်တို့ကတော့ဘာမှပေးစရာမရှိတော့ဘူးရေလက်ခမြေလက်ခလူတွေလည်းအကုန်ထွက်ပြေးကုန်ပြီကျွန်တော်တို့မှပေးစရာမရှိပါဘူးအဲ့ဆိုတဲ့ဥစ္စာပြောသူကပြောဘူးလေအခုလောလောဆယ်ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ဒီပြိပက္ခတွေကအားကြီးတဲ့လူဘက်ကအားနည်းတဲ့ခုခံရေးစစ်ကိုဆင်နွှဲနေတဲ့တိုင်းသားအင်အားစုတွေအပေါ်မှာသူကပုံပြီးပေးနေတဲ့အနေအထားမျိုးရှိတယ်ကျွန်တော်ထင်တယ်။သူကဗာပေးနေလဲဆိုလို့ရှိရင်ပထမဆုံးသူကဆက်ရဆက်ပေးခြင်းနဲ့စည်စနာမျိုးသူရှိတယ်ဆိုလို့ရှိရင်ဇာနဲ့အပိုင်းနေသူအများကြီးပြည်နေသွားနိုင်ကြအကြောင်းရှိတယ်။အဲ့ဒါကြောင့်မို့အဲ့ဒီအင်အားစုအသေးသေးမှဆိုလို့ရှိရင်ကျွန်တော်ဆန္ဒအများဆုံးပေးနေတာကတော့အဲတမတော်ဖြစ်တယ်။မတူတရအများဆုံးပေးနေတာကအစိုးရဖြစ်တယ်။ဒီတိုင်းရင်းသားတွေကတော့အနည်းဆုံးပြေးနိုင်တယ်အပိုင်းမပါဘူ
း။ဒါပေမဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးဥပမာဆိုကြပါစို့တိုင်းရင်းသားတွေဘက်ကတချို့က Federal Army ဖြစ်ရမယ်။ဘာညာတောင်းဆိုတဲ့ဟာတွေလောလောဆယ်မှာလက်တွေ့အကောင့်ထဲပေါ်နိုင်သလား။အေးဟာဟာအေးဟာတစ်ချက်နောက်တစ်ချက်ကဥပမာအဖြစ်ဟိုတုန်းကလွတ်လပ်ရပြီခါစားလို့ပြည်နယ်ခုနှစ်ခုပဲဖြစ်ရမယ်ဆိုတဲ့ကိစ္စကတော့ရုပ်တရက်ပြောင်းနိုင်မှုလွယ်တယ်ထင်ပါသလား။အဲ့ဒီတောင်းဆိုချက်တွေဟာလောလောဆယ်မှာတော့စိတ်ပြီးတော့များဦးတောင်းတာကြမနေဘူးလားလို့မစဉ်းစားနိုင်ဘူးလားခင်ဗျာ။
စစ်စမ်းနိုင်တယ်ခင်ဗျအဲ့ခုနကဦးကျော်လားစစ်စမ်းတာပြောတာနှစ်ချက်နော်တစ်ချက်ကတော့အဲ့ဖက်ဒရယ်အာမီပေါ့လေနော်
ဟုတ်ကဲ့
ပြည်တော်စုတပ်မတော်ပေါ့ နောက်တစ်ချက်ကတော့အဲ့ဒီဦးကျော်သားကပြောတာ
ပါလေပြင်းနေဗမာဟိုကပြင်းနေတစ်ခုဖြစ်နေလူမျိုးစုကသာအခြေခံတဲ့ပညာတွေပေါ့ဟိုတုန်းကလိုပဲ
အာဟုတ်ကဲ့အဲ့ဒီဟိုဆို ethnic base ပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့ဒီပြည်တော်စုတမတော်ဖွဲ့စည်းစောင့်စုချက်ကတော့ကျွန်တော်ထင်တာကတော့ဟိုယထဘူရကြတယ်ဒါပေမဲ့ဘုံဝင်တဲ့ငယ်နဲ့ဖြစ်နေတဲ့ကိစ္စမဟုတ်အခြားနိုင်ငံတွေကိုကျွန်တော်တို့ပြည်မီလေးလာကြည့်တဲ့ခါမှာအဲ့လိုမျိုး SSR ခေါ်တာဟုတ်ကနော် security နဲ့စစ်တပ်နဲ့ပြုတ်ပြင်းရေးကိုဆန်ဆန်တဲ့ကိစ္စတွေကတော့နှစ်ပေါင်းတော့တခါတည်း10နှစ်ချီပြီးတော့လောက်ရတာ
ဟုတ်တယ်
ဆိုတော့ကျွန်တော်တို့ကအခြေခံအားဖြင့်တစ်ဆက်ဆောင်နှင်းဖြစ်နေတဲ့ဒီတမတော်ကြီးစိုးမှုကိုဗမာလူမျိုးစုတွေကပဲအလုံးအပေါ်စီးရတဲ့ကန့်ဟတဲ့အခြေအနေကိုတို့ကပြောင်းပြနိုင်တဲ့အခြေအနေမျိုးကိုတော့ကျွန်တော်ထင်တာလက်ခံဖို့လုံးမယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါ divine ပေါ့လေနော်ဒါတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အချိန်ယူရမယ်တစ်ချိန်တည်းမှာပဲစစ်တပ်ဘက်ကလည်းသူတို့မှလူတို့ပို့ချောသူတို့လုံနေတဲ့အနေအထားမျိုးသူတို့မှရှိဖို့လိုအဲ့နောက်တစ်ချက်ကတော့အဲ့ဒီပြည်နယ်တောင်းတဲ့ကိစ္စဟလာဦးကျော်ကလည်းပြော
ဟုတ်တယ်ဟုတ်တယ်လူမျိုးစု
ပြည်နယ်တောင်းတဲ့ကိစ္စကသူကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ရှိရင်ဆိုပြည်နယ်တွေကနေပြီးနောက်ကပြည်နယ်အစ်စ်တွေခွဲထွက်ဖို့ပေါ့လေအဲ့လိုတောင်းတဲ့အဥ္စာဒီပိုင်းနောက်တစ်ပိုင်းကျတော့ national area လို့ခေါ်တဲ့အဲ့ဒီကိုယ်ပိုင်အုပ်ချုပ်ခဲ့အဲ့ဒီအဲလူမျိုးစုဒေသပေါ့နော်အဲ့ဒါဒီပိုင်းပေါ့အဲ့ဒီနှစ်ပိုင်းကလည်းအဲ့တို့တောင်းဆိုချက်ကမှားလို့မဟုတ်ဘူးတို့တောင်းဆိုချက်ကမှန်တယ်ဒါပေမဲ့အဲ့ဒါကိုလုပ်ဖို့အတွက်ကကျွန်တော်တို့ကအကုန်လုံးဝိုင်းထိုင်ပြီး stakeholder တွေအားလုံးဝိုင်းထိုင်ပြီးအဲ့လက်တွေကြီးဆွဲညှိနှိုင်းပြီးတော့အဲ့ဒီလိုဖြစ်ရင်တော့ကျွန်တော်တို့လုပ်လို့ရတယ်ဒီလိုဖြစ်ရင်လုပ်လို့မရဘူးအဲ့ဒါတွေအားလုံးကျွန်တော်တို့သဘောတူပြီးတဲ့criteria ခေါ်တော့အဲ့ဒါကျွန်တော်တို့ရမှကျန်ရတယ်အဲ့ဒါရတစ်စစ်စီသူကလုပ်လို့ရတယ်အလို့ကိုဆိုတော့ကျွန်တော်စဉ်းစားတော့တောင်းဆိုကြရမှန်းနဲ့ဒါပေမဲ့ကျွန်တော်တို့ကအခြေယူဖို့လိုတယ်အဲ့ဒီဗမာပြည်နယ်ထောင်မိုးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါလည်းချိန်နှိမ့်ညှိနှိုင်းလို့မရတဲ့အလို့မဟုတ်ပါဘူးလုပ်လို့ရပါတယ်အဲ့ဒီဗမာလူမျိုးစုအများစုနေထိုင်တဲ့ဒေသတွေကိုအကုန်လုံးပေါင်းပြီးသူတို့ဗမာပြည်နယ်ထောင်ကျင်နေဆိုလက်တော့ထောင်လို့ရတာ။တကယ်လို့အဲ့ဒါကိုထောင်ပြီးတဲ့နောက်ပိုင်းအဲ့ဒီစုဟိုရောပြီးနေတဲ့အဲ့ဒီတိုင်းနေရှိတယ်ဗျာ။တိုင်းနေဒေသကြီးခေါ်တာပေါ့။အဲ့ဒီနေရာဒေသတွေကိုလက်တော့nationality state လာပါလားသူတို့ခေါ်တာ။အဲ့ဒီလူမျိုးစုတွေစုပေါင်းနေထိုင်တဲ့ state အနေနဲ့သူကတောင်းမှချင်လဲဆိုတော့တောင်းမှလို့ရတာ။ဒါတွေကအကုန်လုံးကြောက်ချင်တာစဝိုင်းထိုင်ပြီးညှိနှိုင်းပြီးလှုပ်လို့ရတဲ့အလုပ်ပါ။ဒါပေမဲ့အချိန်ပေးဖို့လိုတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုဝိုင်းထိုင်ညှိနှိုင်းနိုင်မဲ့အဆင့်ရောက်ဖို့တစ်ဖက်နဲ့တစ်ဖက်ပြန်လာယုံကြည်မှုတောင်အပြေးဝရှိသေးရလားဆိုတာမေးစရာဖြစ်နေပါဘူးတော့
ကျွန်တော်တို့အဲ့ဒီပထမဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုကျွန်တော်တို့အခုချိန်ထိကျွန်တော်တို့မကျော်လွှားနိုင်မကျော်လွှားနိုင်တာကဘာကြောင့်လဲဆိုတော့အဆွေနေပွားဝိုင်းဝိုင်းမှာထိုင်နေတဲ့လူတွေကကိုအလုံးကျွန်တော်တို့တန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေ့အခေါ်မျိုးတူအရှိဖို့လိုတယ်။တဲ့တယ်ပြောချင်တာတော့တတ်မတော်အုတ်ချွေးကြီးလူတန်းကသူတို့ကသူတို့သူနဲ့အတူတူဝိုင်းထိုင်ရဲ့လူကြီးရဲ့အပေါ်မှာနေတယ်လို့ကိုယ့်ကိုသူကဒီလိုတတ်မှတ်တာ။တတ်မှတ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတန်းတူညီမျှတဲ့ညီကိုရှိတဲ့သုံးမလို့ရှိဆွေးနွေးပွဲဆွေးနွေးပတ်လို့သူကမတတ်မှတ်တဲ့အတွက်ကြောင့်မို့အဲယုံကြည်မှုတိဆောက်ရေးဆိုတဲ့ဥစ္စာကြီးကသူကလောကကျွန်တော်တို့မစနိုင်တာဖြစ်တယ်
ဟုတ
်ကဲ့တော့ပထမတစ်အချိန်တည်းကတော့သူကတော့သူ့ကိုသူတခြားလူတွေနဲ့အားလုံးတန်းတူပါကျွန်တော်တို့အတူတူပေါင်းပြီးလှုပ်တဲ့အစည်းအဝေးဆွေးနွေးပွဲကြီးပါအတူတူပေါင်းပြီးဆွဲတဲ့အကြံအစည်ကြီးပါဆိုတော့အဲ့ဒါကိုသူတို့ကလက်တွေ့ကြကြရုပ်ရုပ်ကြီးကြီးလှုပ်မယ်ဆိုလို့ရှိရင်ကျွန်တော်ထင်တာအဲ့ဒီရုံကြည်မှုတိဆောက်ရေးဆိုတာမဖြစ်နိုင်ကြမရှိပါဘူးဖြစ်နိုင်ပါတ
ယ်ဟုတ်ကဲ့ဦးဆိုင်ဝန်ဆိုင်ကျွန်တော်နှစ်ယောက်ဆွေးနွေးတာဟာအများသောအားဖြင့်အခုကျင်းပါလက်တန့်သောဒုတိယအကြိမ်ဒုတိယပင်လုံနီလာကံအစည်းအဝေးနဲ့ပတ်သက်ပြီးတော့မဖြစ်နိုင်တဲ့အခြေအနေတွေကိုပြောတော့အဖြစ်ရှိတော့ငါဆိုးမြင်တယ်လို့ပြောကောင်းပြောကြပါလိမ့်မယ်။ဒါပေမဲ့ကျွန်တော်စိတ်ထက်မှာတော့ဘာပဲဖြစ်စေဖြစ်စေဒီအခက်အခဲတွေအလုံးကိုကြော်လွှားပြီးတော့ဒီနီလာကံအောင်မြင်ပါစေလို့တော့ကြွတောင်းပါတယ်ဦးဆောင်ဝန်ဆိုင်
။ကျွန်တော်လည်းဒီနီလာကံကိုယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုတဲ့ဆက်တစ်ချက်တည်းတဲ့ပွဲဖြစ်ပါစေကျွန်တော်လည်းဆုတောင်းပါတယ်ဦးကျော်သားလာအနည်းတူ။
ဒါကတော့ဥကြောစန္ဒာစီစဉ်တင်ဆက်တဲ့မြမကြီးတုံးသက်ချက်ကိုတင်ဆက်ပေးခဲ့တာပါအခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်အခုတစ်ပတ်အစီအစဉ်မှာတော့မန္တလေးမြို့ယုံကြည်ရာအသိပညာပြန့်ပွားရေးတင်းကကိုဇော်ထက်အောင်ရဲ့အမြင်ကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ပြင်ဆောင်တဲ့ဤကာလမှာလူတယောက်အဖွဲ့အစည်းတစ်ခုပေါ်မှာယုံကြည်တဲ့စနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်အခုသူပြင်ပြောင်းလေးကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်။နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေကာလတွေမှာကျွန်တော်တို့ကလူရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တက်နိုင်မှနည်းအောင်တိဆောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်။အခုလက်ရှိဆိုရင်ကျွန်တော်တို့ဒီမှာနိုင်ငံလဲတိုးတက်လာပြီသိကောင်းတဲ့နည်းပညာတွေလည်းရှိလာပြီကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်ရံမှာကျွန်တော်တို့ပွင့်လင်းမြင်တာလေနောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်ကျွန်တော်တို့ဒီမှာရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပေါင်းနိုင်မယ်ဆိုရင်ကျွန်တော်တို့တွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှ့ဝေတဲ့သတင်း information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစ်စင်ချင်းတစ်စင်ချင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ်ဒေတာဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာပဲဖြစ်ဖြစ်လက်ပြီးလက်ယူမှုကလူပေါ်မှာမူတည်ပဲနဲ့စနစ်တစ်ခုမှာမူတည်သွားပါမယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်။ကျွန်တော်တို့နိုင်ငံမှာအိန္ဒိယChina, Bangladesh အစားအသောက်ပြင်ကျွန်တော်တို့ဖြစ်ဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားရာရောလူမှုရေးအင်အားရာရောရင်းချင်းမှုအင်အားရာရောအများကြီးထိုးဖောက်ပြီးတော့ဝင်ရောက်တိမ့်ပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီတန်းတူညီမျှရှင်ပြန်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရပါဖြစ်စေတခြား profit တစ်ခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမနေကြပဲနဲ့ကျွန်တော်တို့ရင်းနှီးကြတင်ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝတွေမြင့်တင်သွားစေဖို့လိုအပ်ပါတယ်အဲ့တော့ကျွန်တော်နောက်နိုင်ငံတွေမှာတုံးနေတဲ့ကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းဆုံးဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘလောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘလောက်ပဲတက်သွားတက်သွားစင်ရဲချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားကြိုးစားလောက်ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားအားလည်းနိုင်ငံအလယ်မှာစစ်စင်ရေးနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့နိုင်ငံတည်ဆောက်ရေးလုပ်တဲ့ကာလမှာအခုပြည်နယ်အစိုးရတွေရှိတဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့ကြတဲ့အချိန်မှာလုပ်ပိုင်ခွင့်တွေလည်းအကန့်အသတ်နဲ့ရှိတာတော့မှန်တယ်။အဲ့ဒီထဲမှာကျွန်တော်တို့ဖြစ်စေချင်တဲ့ဒေသတစ်ခုကတော့တိုင်းဒေသကြီးအစိုးရ level မှာဖြစ်စေပြည်နယ်အစိုးရ level မှာဖြစ်စေ right to know ဆိုတဲ့ဥပဒေလေးကိုပြုစေချင်ပါတယ်။ဒေသလိုက်ဖြစ်စေပြည်ထောင်စုစစ်မှာဖြစ်စေသက်ဆိုင်ရာအစိုးရလုပ်ငန်းတွေမှာရှိနေတဲ့project တွေငွေကြေးစီစဉ်မှုတွေတုံးဆွဲနေတဲ့လစာတွေပေးဆောင်နေရတဲ့အခွန်တွေအခွန်တွေကိုပြန်တုံးဆွဲတဲ့ပုံစံတွေဒါတွေကိုကျွန်တော်တို့ပြည်သူပြည်သားတွေရောမီဒီယာရောအရက်ဖလူဖွဲ့စည်းတွေရောအားလုံးကသိပိုင်ခွင့်ရှိမယ်ဆိုရင်လက်ပေးလက်ယူမှုဆိုတာကိုပြန်ပြီးတော့ထန်ထားလို့ရတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ထိန်းချုပ်လို့ရပါတယ်အဲ right to know information ကိုတစ်ဆင့်ကျွန်တော်တို့ပြည်နယ်အစိုးရတိုင်းဒေသကြီးအစိုးရ project တွေအနေနဲ့ပြည်တော်စုစစ်တီဆွဲတင်နိုင်မယ်ဆိုကျွန်တော်နိုင်ငံမှာလက်ပေးလက်ယူမှုကိုချော့ချသွားနိုင်တဲ့အမျှကျွန်တော်တို့နိုင်ငံရဲ့အကြီးရကင်းနဲ့အစိုးရတရက်ပေါ်လာမယ်အစိုးရတရက်ကပြည်သူလူထုရဲ့အကျိုးကျေးဇူးကိုကြည့်ပြီးတော့ social security system တွေတည်ဆောက်သွားမယ်ဆိုရင်ကျွန်တော်တို့နိုင်ငံအတွက်ကပိုပြီးနေချင်းစပွဲရှိတဲ့လူတိုင်းဝိုင်းတစ်ခုကိုဖန်တီးနိုင်ပြီးတော့ဒီဘက်မှာရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားအားလုံးပြန်လာပြီးတော့အတိုင်းပြည်ကိုတည်ဆောက်ရမယ်ရှင်နေစုဖန်တီးနိုင်မယ်လို့ယူဆပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ကြရတာပါ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဝီလျံဟစ်လာကမ္ဘောဒီးယားနိုင်ငံရတနာကီရီခိုင်တဲ့ကမြေမြုပ်မိုင်းတွေနဲ့မပေါက်ကွဲသေးတဲ့လက်နက်ခဲယမ်းမီးကြောင့် UXO တွေကိုဖယ်ရှားရေးအတွက်အမေရိကန်နဲ့အနီးကပ်လက်တွဲပြီးဆောင်ရွက်နေတဲ့ NPA နော်ဝေးပြည်သူ့ကူညီထောက်ပံ့ရေးအဖွဲ့ရဲ့ရှင်းလင်းရေးလှုပ်ဆောင်နေတဲ့နေရာကိုဇန်နဝါရီလထဲမှာပဲတွားရောက်ကြည့်ရှုခဲ့ပါတယ်အခုလိုအဲ့ဒီဒေတာကိုတွားရောက်ဖို့အတွက် CMAA လို့ခေါ်တဲ့ကမ္ဘောဒီးယားမြေမြုပ်မိုင်းရှင်းလင်းရေးနဲ့မိုင်းတန်ခံရသူများကူညီစောင့်ရှောက်ရေးအာဏာပိုင်အဖွဲ့ရဲ့ အတွင်းမှုချုပ်ဖြစ်တဲ့ဝင်းကြီးလီတုရှ်ကတမ်မတ်ကြီးကိုဖိတ်ကြားခဲ့တာပါတမ်မတ်ကြီးဟာအမေရိကန်ရဲ့ငွေကြေးထောက်ပံ့မှုနဲ့မြေပြင်ရှင်းလင်းရေးလှုပ်ဆောင်မှုကြောင့်အကျိုးခံစားလာရတဲ့ဒေသခံရွာသားတရာကျော်ကိုတွေ့ဆုံခဲ့ပါတယ်ဒါအပြင်ပောက်ကွဲစေတဲ့ခရမ်းမီးကြောက်တွေကိုအနံ့ခံဖို့အတွက်ခွေးတွေကိုလေ့ကျင့်ပေးတာနဲ့ UXO တွေရှင်းလင်းဖို့လိုအပ်နေတဲ့နေရာတွေမှာ NPA နဲ့ CMA အဖွဲ့တွေဘလို့ဆောင်ရွက်နေတယ်ဆိုတာကိုပါတွေ့ခဲ့ရတာပါကမ်ဘောဒီးယားနိုင်ငံမှာပြည်ရင်းနဲ့ဒေသရင်းပဋိပက္ခတွေကြောင့်တွေ့ရလေရှိတဲ့ကျဉ်းကျဉ်ရတဲ့ပောက်ကွဲစေတဲ့ပစ္စည်းတွေနဲ့မြေမြုပ်မိုင်းတွေရှင်းလင်းရေးအတွက်လူသားချင်းစာနာမှုဆိုင်ရာစီမံကိန်းအနေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကပြီးခဲ့တဲ့နှစ်20အတွင်းဒေါ်လာ114သန်းကျော်ရင်းနှီးမြှုပ်နှံပေးထားပါတယ်။မိတ်ဆွေကမ်ဘောဒီးယားနိုင်ငံကမပောက်ကွဲသေးတဲ့မြေမြုပ်မိုင်းနဲ့လက်နက်ခဲယမ်းမီးကြောက်တွေရဲ့ပြဿနာကိုအမေရိကန်ပြည်ထောင်စုကတင်ပြပြီးကမ်ဘောဒီးယားအစိုးရလူမှုလူအဖွဲ့အစည်းနဲ့ NGO အဖွဲ့တွေနဲ့လက်တွဲပြီးဆောင်ရွက်နေတာအချိန်အတော်ကြာနေပြီဖြစ်ပြီးအခုဒီရတနာကီရီဒေသတွေကကျွမ်းကျင်သူအများအပြားလုပ်ကင်နေကြတာကိုကြည့်ရင်သူတို့ဟာကမ်ဘောဒီးယားနိုင်ငံကိုအနေအကင်းကင်းနဲ့နေနိုင်တဲ့နေရာတစ်ခုဖြစ်လာအောင်သူတို့အသက်ကိုပါရင်းပြီးလုပ်နေတာတွေ့ရတယ်လို့တမ်မတ်ကြီးကပြောပါတယ် NPA အဖွဲ့ကတော့ကမ်ဘောဒီးယားကစစ်အကျဉ်းချံပောက်ကွင်းစေတဲ့ပစ္စည်းတွေဖယ်ရှားဖို့အတွက်အမေရိကန်အစိုးရနဲ့လက်တွဲလှုပ်ဆောင်နေတဲ့ NGO အဖွဲ့ပါမန်ရှင်လေးရဲ့စံသက်တိုင်းတရီအတွက်ကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့တခြားအဖွဲ့တွေထဲမှာ Halo Trust အဖွဲ့၊ Mind အကြံပေးအဖွဲ့၊ CMAC မန်ရှင်ရဲ့အဖွဲ့နဲ့ CSHD ကိုတူကိုထမန်ရှင်ရဲ့အဖွဲ့တွေဖြစ်ပါတယ်။ American အစိုးရရဲ့ထောက်ပံ့ကူညီမှုနဲ့ Golden West လူသားချင်းစာနာမှု Foundation ကတော့ကမ်ဘောဒီးယားနိုင်ငံရဲ့ပထမဆုံးသောရေအောက်မပေါက်ကွဲသေးတဲ့ပစ္စည်းများရှာဖွေတဲ့အဖွဲ့ဖြစ်ပြီး Spirit of Soccer အဖွဲ့ကတော့စစ်ပွဲလက်ကျန်မြေမြုပ်မိုင်းနဲ့တခြားမပေါက်ကွဲပဲကျန်နေတဲ့ပစ္စည်းတွေရဲ့အန်ဒီယေတွေကိုကလင်းငယ်တွေသိအောင်သင်ကြားပေးတဲ့ပညာပေးအဖွဲ့ဖြစ်ပါတယ်။စစ်ပွဲရဲ့အကျဉ်းချံဖြစ်တဲ့မြေမြုပ်မိုင်းတွေမပေါက်ကွဲသေးတဲ့လက်နက်ခဲယမ်းမှုကြောင့်လည်းအန်ဒီယေရှိတဲ့ပစ္စည်းတွေဖယ်ရှားရေးအတွက်ကမ်ဘောဒီးယားနိုင်ငံနဲ့သူ့ရဲ့နိုင်ငံတကာမိတ်ဆွေတွေနဲ့ပူးတွဲပြီးဆောင်ရွက်ရတာအတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူပါတယ်လို့လည်းပြောကြားခဲ့ပါတယ
်။မိတ်ဆွေအစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VOA ရဲ့အဘမဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်။အခုတော့ကြာတာပတိနေ့မနေ့ခင်အစီအစဉ်လေးပြီးဆုံးသေးခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစော်ဝင်းလှိုင်ကတလှည့်ပြင်ညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကိုတရားရုံးကဟန့်တားတဲ့လို့ရဟာနိုင်ငံရေးတွေပါနေကြောင်းနိုင်ငံအတွင်းကရဲရဲရှိနေတဲ့ပုတ်ထူးနေကတွေ့ဆုံစဉ်ပြောကြားလိုက်ပြီးအဲ့ဒီပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ချက်တွေမရှိတော့တဲ့အတွက်တမ်းပြေလူမျိုးရိုးကိုထိခိုက်စေနိုင်ကြောင်းလည်းပြောပါတယ်။ဥရောပသမဂ္ဂကနေဗီတင်ကနှုတ်ထွက်ရေးလှုပ်ဆောင်မှုတွေကိုဝန်ကြီးချုပ်ထရီဆာမေးအနေနဲ့ဆက်လက်ပြုလုပ်ခွင့်ပြုဖို့ဗီတင်လွတ်တော်အမတ်တွေကပုတ်ထူးနေမှာမဲခွဲဆုံးဖြတ်လိုက်ပါတယ်။အခုလိုဗီတင်ရဲ့အောက်လွှတ်တော်ကထောက်ခံတဲ့မဲခွဲဆုံးဖြတ်မှုဟာ Brexit ကိုရုပ်သိမ်းဖို့ကြိုးပမ်းလိုသူတွေရဲ့ဆန္ဒတွေကိုအားနည်းစေတာဖြစ်ပါတယ်။လွတ်တော်မှာထောက်ခံမဲ494မဲကန့်ကွက်မဲ112မဲနဲ့ပုတ်ထူးနေကအခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေအပေါ်ပေါ်ဟန်ကြီးဖရန်စစ်ကပုတ်ထူးနေမှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကြတာတက်တက်ကြောင့်ဖိနှိပ်ညှဉ်းပန်းခံရအသက်ခံရတဲ့အတွက်သူတို့အတွက်ဝိုင်းဝန်းဆူတောင်းပေးကြပါလို့ပေါ်ဟန်မင်းကြီးကဗာတီကန်မှာကျင်းပတဲ့လူ9000လောက်တက်ရောက်တဲ့ဖိနှိပ်ခံရွှေပြောင်းအခြေချသူများအတွက်ဆူတောင်းတဲ့ခန်းနာမှာပုတ်ထူးနေကမှိန်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်အလာဘားမားပြည်နယ်အထက်လွှတ်တော်အမတ်Jeff Session ကိုအထက်စီနိတ်အထက်လွှတ်တော်ကနေပြီးတော့မကြသေးခင်မိနစ်ပိုင်းအတွင်းကပဲအတိပြုပေးလိုက်ပြီးဖြစ်ပါတယ်ခင်ဗျာ
။ထိတိုင်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOO နားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ကမ္ဘာအနှံ့ကတော်တာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ
This program has come to you from the Voice of America, Washington.